ရခိုင်ပြည်နယ်ကတကြောပြန်ပိပကတိမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စစ်ဆဲခံနေရတဲ့မြန်မာစစ်တပ်ရဲ့အကြီးအကဲကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနေအောင်ဗြိတိန်ဆူရကဥဆောင်ကြိုးပမ်းမှုပရိရှတ်လွတ်တော်အမတ်တရားကျော်ကတောင်းဆိုလိုက်ပါတယ်မြန်မာတပ်မတော်ကာဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို ICC မှာစစ်ဆေးဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီကဆုံးဖြတ်နိုင်အောင်ဥရောပတမကအယူဖော်ဝင်တွေကိုစီယုံးမှုလည်းတိုက်တွန်းထားတဲ့စာဆောင်ကိုတော့ဗြိတိန်နိုင်ငံရေးပါတီပေါင်းစုံကလွှတ်တော်အမှတ်102ယောက်ကလက်မှတ်ရေးထိုးကြတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ကလေးနဲ့ဩဂုတ်လနှောင်းပိုင်းကလူညုံရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်အုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားပါတယ်စစ်စင်ရေးကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရွေးငန်းရာဒုက္ခတွေ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားတာပါမြန်မာစစ်တပ်ကတော့နိုင်ငံတကာဆွဆွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးအရသာတချို့တပ်ဖြတ်မှုလို့လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုလည်းအရေးယူခဲ့ပါတယ်ပရိရှတ်လွတ်တော်အမတ်ရဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်ချက်တဲ့နဲ့ပတ်သက်လို့ဗြိတိန်နိုင်ငံကတန်တမာရေးအရာဥဆောင်ကြိုးပမ်းခဲ့တဲ့အတွက်ကုလသမဂ္ဂလူညွန့်ရေးကောင်စီကကြေညာချက်ထုတ်ပြန်နိုင်တဲ့အထိရလဒ်တွေထွက်ပေါ်ခဲ့တယ်လို့ပရိရှတ်စတာလင်ပေါင်း59စံအကူအညီထောက်ပံ့နေပေးခဲ့တဲ့အပေါ်ကြိုးစုကြောင်းလည်းပြောဆိုထားတာပါဒါမှမဟုတ်လူညွန့်ရေးကောင်စီရဲ့တောင်းဆိုချက်တွေကိုအကြီးအကျယ်လှူရှူထားဆဲဖြစ်တဲ့အတွက်နောက်တစ်ဆင့်တက်ဖို့လိုအပ်နေကြောင်းနဲ့လူညွန့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံအရေးကို ICC ထံလွှတ်ပေးဖို့အချိန်တမီဖြစ်ကြောင်းလည်းဖော်ပြထားပါတယ်